ရခိုင်ပြည်နယ်တွင်းမှာစီးပရိခါရီမှာအရသာထိခိုက်ဒိဆုံးသူတွေရှိနေသလိုလက်နက်ကန်ဖွဲ့စည်းပြီးနေဆက်နေတဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူရေတွက်ကလည်းတိုးလာနေပါတယ်။အေးရခိုင်လက်နက်ကန်အဖွဲ့နဲ့တပ်တက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေတွက်အယောက်90ကျော်သွားပြီလို့ရခိုင်လူမှုဖွဲ့စည်းရေးကပြောပါတယ်။ပြည်စုံကိုထိုင်းချေစာဖြူရမြန်မာပိုင်းစင်တာကိုနိုင်ကိုအင်္ဂါပြပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။စီယူပရိခါကသင်းမှနေတဲ့ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကလည်းဖမ်းဆီးမှုတွေဆက်တိုက်ပြုလုပ်နေတာပါ။မနေ့ကဗုဒ္ဓတော်မြို့နယ်ဒုံးတိန်စစ်ဆောင်စခန်းလေးရွာသား6ဦးကိုမြန်မာစစ်တပ်ကလည်းဖမ်းဆီးသွားတယ်လို့စစ်ဆောင်စခန်းလေးကိုအကူအညီပေးဆောင်နေတဲ့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွေးမှုကိုစစောထွန်းကပြောပါရယ်
။ဒုံးရွာကအဒီချောက်ပေါ့နော်။သူတို့ရွာကအဲ့ဒီဒုံးတိန်နဲ့ဆိုလို့ရှိရင်ခုနမိုင်ရောက်လို့မှာပေါ့။သူတို့ကဒီရွာကိုပြန်တော့ပြန်လာအဲ့လိုမျိုးတော့ရှိရှိတာပေါ့နော်။သူတို့ကရွာကိုတော့ပြန်တော့ကြပြီးတော့မှကျမရှိတဲ့ဒီကိုကြားကြတာတော့ဒီလိုထပ်လာရှိတယ်။အဲလိုတော်တဲ့ချိန်မှာလက်မှန်ကြည့်တော့ပေးတဲ့ပေးပြီးတော့ပြန်လာလို့ဆိုရတယ်။သူကဘူးတာမျိုးဘူးခေါက်တယ်ဆိုတော့စားပါတယ်။အင်းကြီးတော့မရောက်သေးဘူးကြောင့်
။လက်ရှိသူတို့ကိုပယ်မှာသင်းလင်းစားမှမသိရှိသေးဘူးလို့ကိုစစောသွန်းကပြောပါတယ်။အဖမ်းခံရသူ6ဦးမှာဒုံးပိန်တဆင်းရေးစခန်းမှာရောက်ရှိနေတဲ့တရက်ပြင်ကြီးရွာအုပ်စုအလဲချောင်းကြီးရွာကဖြစ်ပြီးခမီးလူမျိုးတွေဖြစ်တယ်လို့ဒီသူတို့တော်ကိုစလဲဥအောင်ကောင်းရွှေကအတည်ပြုပြောပါတယ်။ဆွန်လာ73ရင်းတို့ကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်စိပင်ကြီးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးရွာသား25ဦးကိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးသွားတဲ့သူတွေဆဲက10ဦးဟာကြောက်စိပင်ရွာကရွာသားတွေဖြစ်တယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်။
အဲ့ဒီရွာမှာမင်္ဂလာဖူးရှိတယ်။အဲမင်္ဂလာအခက်နဲ့မလုပ်ခင်မှာအချို့လက်ဆောင်ဝေးကြတာရှိတယ်။အနည်းငယ်ဝက်ကကဒီကျွန်တော်တို့ခမီးတို့မျိုးတွေပေါ့ဒီကစူးပြီးတော့ကြွားကြတဲ့အခါအစ်စင်ရင်းနဲ့တိုးပြီးတော့သူတို့ကိုမတင်ခါဘူးဆိုပြီးတော့ဖမ်းသွားတာပဲဖြစ်ပါလိမ့်ကြ
။အဖမ်းခံရတဲ့သူတွေထဲမှာညအုပ်မျိုးနဲ့စီတီတောင်စစ်ဆောင်စခန်းကစင်ဦးရွာသား9ဦးပါတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမောင်ကပြောပါတယ်။
လူ၆ယောက်မမိမတယောက်ဆိုတော့မိမကလည်းလာပါပြီ။ရောက်တဲ့ကတော့ကျတော့ချုပ်ခွင့်မှာဘယ်သူနဲ့မှရှင်းပြမဖြစ်ပါသူတို့ကသူတို့ကကိုယ်ရည်ရည်ရောမှာဟိုကိုယ်ရည်ပါတယ်ကြံနေပါလေဒါလက်ရှိတာပါ။လက်ရှိတော့အပြန်မှာဖမ်းတာပါ
။ဖမ်းခံရသူ25ဦးထဲမှာတောက်ဖြစ်ခြင်းကြီးရွာကဆိုင်အတွက်ကုန်ကြီးစည်းတွေဝယ်ယူပြီးပြန်လာကြတဲ့ဈေးတွေတွေလည်းပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်။အဖမ်းစီခံရတဲ့သူတွေဟာရောက်မြို့နယ်ရအောင်ပြင်တောက်ဆယ်ပြင်ကြာကန်စင်ဦးရွာနဲ့တောက်တော်မြို့နယ်ရှောက်ချောင်းကာဘူးရွာကတူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနယ်စုမျိုးလူမျိုးတွေဖြစ်ကြပါတယ်။ဒီလိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးထားတဲ့သူတွေကိုစစ်ဆေးနေစေလို့တပ်မတော်တရင်မှပြန်ကြားရေးဖွဲ့အတွင်းမှုဘုံမှုချုပ်ဆွန်မင်းထွန်းက PUA ကိုပြောပါတယ
်။ကျွန်တော်တို့စစ်ဆေးနေတာရှိပါတယ်ခင်ဗျာ။ကျွန်တော်တို့စစ်ဆေးတဲ့အားတွေတော့ပြည်တော်ဆိုတော့မရဘူး။အဲ့ဒီတော့အကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထုတ်ပြန်ပြီးပါမယ်
။လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေဖြစ်ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဒိုင်းသာကြီးရွာနီးမှာတပတ်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စွန်မင်းတို့ကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရေးပဋိပက္ခအတွင်းကြီးရွာသားတွေလည်းအေအေနဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေများပြားနေပါတယ်။ရခိုင်လူမှုဖွဲ့စည်းတွေကလည်းကောက်ယူထားတဲ့စည်းရင်းရမတင်ကမှုနဲ့ဖမ်းဆီးခံရမှုအရေအတွက်90ဆက်မနည်းရှိနေတယ်လို့အနောက်တကားဒေသအကူအညီစောင့်ရှောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပါတယ်
။ဟိုလက်ရှိကျွန်တော်တို့ကြောက်တော်တင်စခန်းမှာရှိတာက20ကျော်ရှိတယ်။နောက်ပြီးတော့ဒီစစ်တွေလမ်းမြောက်ဦးမှာရှိတာက20ကျော်။ခဏစီလောက်တော့ရှိနေတယ်ကွာ။ဒီမှာစစ်စစ်ခံနေရတာတော့အဲ့လိုလောက်တော့ရှိတယ
်။သူတို့တွေကိုအကြံဖက်မှုဥပဒေပုံမှန်50ဆက်မြင့်ဆွဲနဲ့တော်လကောင်းမကရတဲ့ဆက်တယ်မှုဥပဒေ18တဲ့နဲ့တော်လကောင်းအမှုဖို့အရေးယူခံထားရပါတယ်ခင်ဗျာ
။ Thank you ဒီဆက်ပြီးတာဖြစ်ပါတယ်။